လာမယ့်နှစ်ဝင်မှာရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့စာရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမကြသေးခင်ကပဲထုတ်ပြန်ခဲ့ရမှာအချက်အလက်လွဲမှားမှုတွေပါဝင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နှစ်ဝင်မှာရှင်းရနေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စာရင်းကိုရွေးကောက်ပွဲကော်မရှင်ကစနေနေ့ကထုတ်ပြန်ခဲ့ရမှာအချက်အလက်မှားရင်းနာတွေပါဝင်နေတာတွေ့ရကြောင်းမဲဆန္ဒရှင်တွေနဲ့နိုင်ငံရေးပါတီတွေကပြောဆိုကြပါတယ်။ရှမ်းပြည်နယ်ကမဲဆန္ဒနေမိတချို့မှာဆိုရင်လေအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့ဘူးသူတွေရဲ့အချက်လက်တွေပါမှားရင်းနေတာမျိုးတွေတွေ့နေရတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟိုကော်မတီဝင်ဆိုင်လိတ်ကပြောပါတယ
်ကိုလွယ်မှုကတော်တော်များတယ်ဘိုင်မိုင်းရဲ့မြို့နယ်ဒီလူရတော်ကိုယ်နဲ့စိုက်ပြီးဟာကြောကိုယ်တိုင်းတုံ့ပြန်ရတာပါသူ့အိမ်မှာမဲပေးနိုင်ခွင့်ရှိတဲ့လူ၅ဦးရှိတယ်၅ဦးစလုံးရဲ့အချက်လက်တွေမှားရင်းနေတယ်ဒီလိုတက်တနာမျိုးတကယ်ကြီးများတယ်။နောက်မူဆက်ဘက်မှာလည်းအဲ့လိုမျိုးတင်းပို့လာရှိကြတယ်နော်။မဖြစ်တဲ့အမှားတွေပေါ့နော်။ဥမာ2015တုန်းကအသေးချာပါပြီးမဲလဲပေးပြီးတဲ့ပုံစံတွေဖြစ်သေးပေါ့ဗျာ။မျိုးကပြန်ပြီးမှားတယ်ဆိုတော့မဖြစ်သင့်ဘူးပေါ့ဗျာ။ဒါတော့အားမရဘူးဗျာ။ဒီကြီးဆိုတာကပတ်စံအများကြီးသုံးတဲ့ဌာနဖြစ်တယ်။မြင့်ဒီမှာထက်ချဲချွတ်ချော်တဲ့တင်းတောင်းတယ်ပါညာအဲ့လိုမျိုးအကြောင်းပြပြီးတော့မှအမှားရင်းဒီကိုလည်းတစ်ချက်နဲ့ကမလုံနိုင်တာတော့ဒါနေနေတောင်းဝန်ပေါ်ရောက်ရကြတာပေါ့နော်။အဲ့တော့ဒီတက်မကပို့ပြီးတော့မှတောင်းဝန်ယူဖို့တောင်းဝန်ခံမှုရှိဆိုတဲ့လုပ်ဖို့ပြောပါတယ်
။မဲဆန္ဒရှင်56သိန်းလောက်ရှိမယ်လို့ခန့်မှန်းထားတဲ့ရန်ကုန်တိုင်းထဲမှာလူ၄သိန်းကျော်ရဲ့မှတ်ပုံတင်နံပါတ်တွေထပ်နေတာကြောင့်ပြန်လည်စစ်ဆေးခဲ့ရတဲ့အကြောင်းလေးရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။တရားပြည်နယ်မှာလည်းအရင်ရွေးကောက်ပွဲတုန်းကမဲဆန္ဒရှင်စီရင်မှာမပါခဲ့တဲ့နေကြားဆောင်တက်နဲ့သူတို့ရဲ့မိသားစုဝင်စီရင်တွေပါပါလာတာကြောင့်ရှုပ်ထွေးမှုတွေကြုံနေရတယ်လို့ကရင်အမျိုးသားပါတီကခွန်ဘီထူးကပြောပါတယ်
လူတွေတောင်ရှိနေမှာပေါ့တော်တော်လေးအလေးချက်ဖြစ်တယ်လို့ပြောတာပေါ့နော်ဒါတိကအမှဆိုရင်ဒီဆောင်တဲ့လူတွေကဈေးနဲ့မှာပေါ့နော်ပြန်ပါလာတော့မယ်ဆိုတာတွေ့တယ်နောက်တစ်ခုကတော့စကားစင်းတွေကိုတချို့မဲရောပြင်မှာပေါ့နော်ဒီလိုဗလာစမဲစင်းဆိုတာကဒီကမချမ်းသာတယ်ပေါ့နော်ဒီကလည်းလည်းကဲပေါ့ဒီစကားနဲ့ဆက်သွားတယ်ကလည်းမဲစင်းကလည်းဆင်းမှာပါတော့တချို့ဟိုကြီးရတယ်မှာဆင်းတော့လူကြီးဆက်မတာပေါ့နော်သူသားတွေနေခံနေရှိတယ်ပေါ့နော်စမဲစင်းတွေကိုတော့အပြင်မှာစားလို့မရှိဘူးပေါ့နော်ဒါပေမဲ့ဒီတစ်ခါကျတော့မဲချမ်းသာတာမရှိတဲ့ပါရင်တင်းရဲ့ဘောရောရေပေါ်လေးမိသားစုပါဝင်တော့အဲ့ဒီလိုရင်းတွေကိုဟိုပူတဲ့ကောင်ကလေးဆေးရတော့နေချင်းနဲ့ပတ်သက်မှကျွန်တော်တို့ရေးပေးပေါ့အားတော်ဘူးကျွန်တော်တို့ပေါ်လေးကိုခူးစားရနေပေါ့နော်ပြန်လာလိုက်လိုက်ပြန်နေနေဆောင်နေစစ်ပေါ့နော
်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့နှစ်ဇူလိုင်လကနေစက်တင်ဘာလအတွင်းလူဦးရေစီရင်ကောက်ယူခဲ့တာဖြစ်ပေမဲ့အမှားအရင်းတွေပါဝင်နေတဲ့အတွက်မဲဆန္ဒရှင်တချို့ကတော့စိတ်ပြက်နေကြပါတယ်ပထမအကြိမ်ဖြစ်စနေနေ့ကထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီရင်ကိုတော့အလုံးလာထိကထားမှာဖြစ်ပြီးမဲပေးခွင့်ရှိသူတွေအချက်အလက်မှန်မှန်စစ်ဆေးကြဖို့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။အမှားရင်းတွေပါဝင်နေတာရှိရင်သတ်မှတ်ထားတဲ့လျှောက်လွှာတွေနဲ့တကွပြင်ဆင်တာကန့်ကွက်တာတွေလုပ်ပိုင်ခွင့်ရှိကြောင်းလည်းအသိပေးထားပါတယ်။ဒါပေမဲ့လက်တွေ့ပြင်ဆင်ဖို့ကြိုးစားရမှာအခက်အခဲတွေရှိနေတယ်လို့လေပဲခူးတိုင်းပြည်မျိုးကမဲဆန္ဒရှင်တဦးဖြစ်တဲ့ဆလိုင်းကောင်းမြတ်မင်းကအခုလိုပြောပြပါတယ
်။2015ကလည်းတော့လည်းမှားတယ်အဲ့တော့အရင်နှစ်ကတော့မအောင်လုပ်တော့မယ်ဆိုတော့အတိနဲ့ပိန်ကောင်းသူတွေကနတ်မိတ်ကြီးပေးလိုက်တယ်ပေးလိုက်ရတဲ့အခါထပ်ပါတယ်မှားတယ်မှားတဲ့ကိစ္စကိုဒီကော့ဘကော်မရှင်ကလူကြီးကိုကျွန်တော်တောင်းပေးတယ်ဟိုကာရကန်ချင်းကိုယ်အမေမှတ်ပုံနဲ့ပြပြီးတော့ကျင်းလို့ရတဲ့အနေထားမျိုးတော့သူလုပ်မပေးဘဲနဲ့မိတ်သူတွေပြန်ယူခိုင်းတယ်ကာရကန်ချင်းကိုယ်တိုင်ပါရမယ်ကိုစားလာကျင်းလို့မရအောင်ကျွန်တော်အဖေဆိုအသက်ရန်ကြီးနေပြီတူးချင်းပြန်လာမယ်ဆိုရတာပြန်ပါလာတယ်ဒီကကျွန်တော်မဲပေးတဲ့ဒီကကတော်ကိုဖြုတ်တယ်ကျွန်တော်တို့ဒီနေ့ကတော့ပြင်ဖို့လည်းစိတ်ကြီးမရှိဘူးချိုးဆိုရင်ကျွန်တော်ပြင်မှာဆိုရင်လွတ်တော်ကိုယ်စားလှယ်အနေချင်းမှာပါမလာဘူးအဲ့လောက်ဒီမှာရင်းနေပေါ့
ရွေးကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီရင်တွေကိုတော့လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမှာပါဒီထဲကအချက်လက်မှားရင်းနာတွေကိုပြင်ဆင်ဖြစ်ဆွတ်ထားတဲ့စီရင်အစ်စ်ကိုတော့ရွေးကောက်ပွဲမကျင်းပခင်တလအလိုအော်တိုဘာလမှာထပ်မံထုတ်ပြန်သွားဖို့လေကော်မရှင်ကစီစဉ်ထားပါတယ်ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရှင်